วิปัสสนาเนี่ยสิ่งงามเนี่ยဖြစ်ပါတယ်มีสิ่งงามๆนะโยมรู้มณีกันขันธ์5บาปัดไล่ตาวิญญาณเนี่ยขันธ์ยောက်ပြီးเบขันธ์เนี่ยวิญญาณเนี่ยขันธ์ယောဂိသာခန္ဓာလေးတွေပြန်ပြီးတော့ထုတ်ရရင်ယူဘက်ခန္ဓာဆိုတာကပေါက်ပြန်တတ်တဲ့သဘောတရားတရေကိုတရေသာကောက်တော့ယုတ်တ28ပါးရတယ်ဥမာပေးလိုက်တော့ရေမြုပ်နေပြီလေရေမြုပ်ဟာအဝေးကကြည့်လို့ရှိရင်အလုံးကြီးဖဲကြည့်လို့ထင်ရတော့လည်းပဲအနားရောက်လို့ကင်ချေကြည့်တဲ့အခါမှာဘာမှအနှစ်သာမပြေတော့ကြောက်တယ်ဒီတိုင်းပဲယုတ်တံများဟာလည်းပဲပရမတ်သဘောတရားနဲ့ကြည့်ရင်သဘောတရားပါပဲတဲ့အနစ်သာရခံမှာဘာမှမရှိဘူးဝေဒနာခန္ဓာတဲ့မြင်တဲ့အာယုံရဲ့အရာတာကြားတဲ့အာယုံရဲ့အရာတာနားတဲ့အာယုံရဲ့အရာတာစားတဲ့အာယုံရဲ့အရာတာတွေးကြည့်တဲ့အာယုံရဲ့အရာတာတွေးကြံတဲ့အာယုံရဲ့အရာတာအဲ့ဒီအာယုံချောင်းမြူးရဲ့အရာတာခန္ဓာတာဟာဝေဒနာခန္ဓာပါပဲဝေဒနာစိတ်တည်းကလေးကိုရတယ်အရင်တော့ယောဂီတို့တွေဒီအာယုံရတာခန္ဓာတဲ့အခါမှာငါကခန္ဓာတယ်လို့ယူမှားခဲ့ကြတယ်သူသိပါပြီကောင်းတာပဲခန္ဓာခန္ဓာမကောင်းတာပဲခန္ဓာခန္ဓာဝေဒနာခန္ဓာကခန္ဓာတယ်တရားမြောက်ခန္ဓာကသင်ညက်ခန္ဓာအညီနာမတွေမှတ်တာမြို့နာမတွေမှတ်တာလိပ်စာတွေမှတ်တာအဝိထေတွေမှတ်တယ်။အဲ့လိုမှတ်တာကိုယင်တော့ငါကမှတ်တယ်။ယောက်ျားမိန်းမကမှတ်တယ်။ပုဂ္ဂိုလ်တရားကမှတ်တယ်လို့အယူမှားခဲ့ကြတယ်။အခုတော့အမှန်ကိုသိကြပြီ။တရားရဲ့ကျေးဇူးဖရာရဲ့ကျေးဇူးကြောင့်။ဩဒီလိုမှတ်တာမှန်တယ်မြတ်သင်ညက်ခန္ဓာကမှတ်တာပဲ။ဒီလိုမှတ်သားတာဟာသင်ညက်ခန္ဓာအလုပ်လို့သိသွားပြီ။တရုတ်ထံယောကသင်္ခါရခန္ဓာကောင်းတာလုပ်ဖြစ်ဖို့ဖြစ်စေမကောင်းတာလုပ်ဖြစ်ဖို့ဖြစ်စေတိုက်တွန်းတဲ့အခါနှိုးဆော်တဲ့အခါမှာငါကတိုက်တွန်းတာသူကတိုက်တွန်းတာယောက်ျားမိန်းမကတိုက်တွန်းတာပုဂ္ဂိုလ်တရားကတိုက်တွန်းတာလို့အယူဆမှားခဲ့ကြတယ်အခုတော့ဘုရားကျေးဇူးတရားကျေးဇူးကြောင့်ပြီးပြီသင်္ခါရခန္ဓာကတိုက်တွန်းတာပြီးတော့အဲ့ဒီသင်္ခါရခန္ဓာကတေကူတေတာဘယ်သူရတယ်လဲဆိုတော့ဝေဒနာပင်ညာမတပါကျင်းတဲ့စိတ်တိတ်50ရတယ်။သောသောကဝေဒနာခန္ဓာကဥမာပြီးတော့ရေပွက်နဲ့ဒူးတယ်။ဘိုးပေါလေးတွေရေတဲ့ကြတဲ့အခါခဏပြခဏပြက်တယ်လို့ပဲဝေဒနာခန္ဓာဒီလည်းပဲဘယ်အာယုံရတာကိုခံစားခံစားမျက်စိတမိလျှက်တဲ့ပြက်တစ်စက္ကန့်အတွင်းမှာအချိန်ပေါင်းဗတိတသိန်းဖြစ်ပြီးတော့ပြက်တယ်။ဒါကြောင့်ကောင်းတဲ့အရာတာကိုဖြစ်စီဆိုးတဲ့အရာတာကိုဖြစ်စီတစ်စက္ကန့်တောင်ခံခံစားနိုင်စွာမရှိဘူးလို့ဉာဏ်ပညာနဲ့သိတဲ့ပုဂ္ဂိုလ်မျိုးဟာဝိပဿနာဉာဏ်ပညာရှိသွားတဲ့ပုဂ္ဂိုလ်မျိုးဟာကောင်းတဲ့ဝေဒနာကိုခံစားရတော့လည်းပဲဒါအကြီးလောဘမတက်တော့ဘူးငါခံစားတာမဟုတ်ဘူးလို့ပြီးတဲ့အတွက်ကြောင့်တခါမကောင်းတဲ့ပေမဲ့ယောဂဝေဒနာခံစားလည်းပဲဒါအကြီးဒေါသမဖြစ်တော့ဘူးတဲ့ဒါဟာဝေဒနာခန္ဓာအလုပ်လို့ပြီးသွားတယ်ဒီအကြောင်းလေးလက်တွေ့တွေ့ရှင်းပြပါပြီတရိယမြောက်သင်ညက်ခန္ဓာကိုဥမာပြီးတော့တန်လျက်နဲ့တူတယ်။တန်လျက်ဟာတကယ်မရှိဘဲနဲ့ရေကိုအမှွေနဲ့အပူနဲ့တွေ့ပြီးတော့ရေပုံစံထင်ရတယ်တကယ်တော့မရှိပါဘူး။ဒီတိုင်းပဲသင်ညက်ခန္ဓာဟာလည်းယောဂီတို့အမှတ်တွေမှားခဲ့ကြပြီတဲ့။တကယ်မရှိတဲ့တရားတကယ်ရှိတယ်လို့အမှန်မှားခဲ့ကြတယ်။အဲ့လိုအမှန်မှားရင်းနဲ့ပဲသင်္ကာဝါဒုလဲစုမကဘုရားတွေပွင့်ခဲ့တော့လည်းယခုချိန်တိုင်အောင်မညံပူညံမရဘဲနဲ့အန္တပုရိသံပြင့်နဲ့ပြန်ခဲ့ကြတာဟာသင်ညက်ခန္ဓာအလိန်ခံရလို့လို့ပြောပါဘူး။သရုတ်ရမြောက်ခန္ဓာကသင်္ခါရခန္ဓာသင်္ခါရခန္ဓာဆိုတာကတော့သစ္စာပြုလို့တိုက်တွန်းတဲ့သဘောတရားနှိုးဆော်တဲ့သဘောတရားပဲ။စိတ္တိတ50နဲ့နှလုံးထဲကဝေဒနာတင်ညာမှတပါးပြင်းတဲ့စိတ္တိတ50ကိုသင်္ခါရခန္ဓာဖွဲ့ရတယ်။သူ50မှာစေတနာကဥဆောင်တယ်။စေတနာဟာတဲ့တွင်းတဲ့သဘောနှိုးတော်တဲ့သဘောပဲဒါကြောင့်သူ့ကိုကောင်းဆောင်တင်ပြီးတော့သင်္ခါရခန္ဓာကိုလည်းပဲတဲ့တွင်းတဲ့သဘောတရားနှိုးတော်တဲ့သဘောတရားရှိတယ်လို့အဘိဓမ္မာပြောခဲ့တယ်။သူ့ကိုဥမာပေးတော့ငါပြောတဲ့နဲ့ဥမာတူတယ်လို့ပြီးခဲ့ပါတယ်။အကန့်အေးယူနေတဲ့ပုဂ္ဂိုလ်တရားဟာ အဲ့ဒီငါပြောပင်တွေကိုအခိုင်အမာထင်တယ်လို့ပဲဉာဏ်ဉာဏ်ကန်းတဲ့ပုရုသင်ဟာလည်းပဲမိမိသင်္ခါရတဲ့ခန္ဓာစေတနာတိုက်တွန်းမှုကြောင့်ရလာတဲ့ဘဝခန္ဓာကြီးကိုအခိုင်အမာလို့ထင်တယ်ငါရကလို့မှန်တတ်တယ်သူကသာမှန်တတ်နေတာဒီသင်္ခါရတဲ့ခန္ဓာတွေနဲ့တကွခန္ဓာ၅ပါးလုံးကသက်သက်ကံတော်မတည်နိုင်မင်းနဲ့အမြဲတမ်းပြည့်နေတဲ့အကြောင်းမင်းညာကပြောတော်ပြီအခုနောက်ဆုံးခန္ဓာကဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာသည်စိတ်အကျဉ်း89ပါးစိတ်ကြေ121ပါးအားလုံးကိုဝိညာဉ်နဲ့ခန္ဓာဖွဲ့ပါတယ်နောက်ပိုင်းယောဂီများကိုဦးဇင်းတို့ကဒီခန္ဓာ၅ပါးပြစ်ပုံပြက်ပုံကိုတပါးစီပြတဲ့အခါမှာယောဂီတို့ဉာဏ်ထက်အောင်ဟောပြမှဖြစ်ပါတယ်ယောဂီတို့ကြားရင်တော့အောင်းမယ်ယောဂီတို့သံတင်တဲ့အခါမှာဖြစ်စီတရားဟောတဲ့အခါမှာဖြစ်စီကိုယ်တပည့်တွေဟောဒီယောဂီတွေကိုဉာဏ်ထက်အောင်ဟောနည်းဆိုတာရှိတယ်ဉာဏ်ထက်အောင်သင်ပြီးဆိုတာရှိတယ်။ဆရာကသင်တတ်ရင်ဓမ္မဂရိကဟောတတ်ရင်အဲ့ဒီတတိအဲ့ဒီတရားနာဖြစ်တဲ့ဟာဉာဏ်ပညာပိုထက်လာတယ်။အဲ့ဒါဘာလဲဆိုတော့လက်တွေ့တွေးခိုင်းတာပေါ့။အတွေ့လေးပြလိုက်တယ်ဆရာကြီးကြီးကအကုန်လျှောက်ပြောသွားရင်ယောဂီတို့မတွေ့ရင်ဉာဏ်မထက်တော့ဘူးကြားလေးတုံးနေဖြစ်သွား။ဒါကြောင့်ဉာဏ်ထက်အောင်ဆိုတာကဟောတဲ့ပုဂ္ဂိုလ်မှလည်းတာဝန်ရှိတယ်သင်တဲ့ဆရာမှလည်းတာဝန်ရှိတယ်။အဲ့တော့အခုယောဂီများကိုဝိညာဉ်နဲ့ခန္ဓာပြောတော့မယ်ဆိုတော့အဲ့ဒီဝိညာဉ်နဲ့ခန္ဓာကမျက်လက်နဲ့တူတဲ့ယောဂီတို့ပါနဲ့တူတယ်မျက်လက်နဲ့တူတယ်ယောဂီများအနေနဲ့ပုံတွေလေးမှတ်ထားရမှာကစိတ်ချင်း89ပါးစိတ်ကြဲ121ပါးတစ်ပါးစီပဲတွေ့တွေ့နှစ်ပါးဘူးပဲတွေ့တွေ့အားလုံးပဲတွေ့တွေ့စိတ်လိုတွေ့လို့ရှိရင်ဒီဟာဘုန်းကြီးကဘာခန္ဓာလဲလို့မေးရင်ယောဂီများဝိညာဉ်နဲ့ခန္ဓာလို့မျက်စိမိတ်ကြည့်ဝေဒမှာမလွယ်ဘူးဟုတ်လားစိတ်ကိုခန္ဓာဖွင့်ရင်ဘာခန္ဓာတဲ့အေးအဲ့ဒါဝေဒမှာမေးနေနောက်ယောဂီတို့ကပြန်မေးမိပြီခန္ဓာဖြစ်ပုံပြောတဲ့ခါယောဂီတို့မေးမှာစိတ်တွေ့ပြီးခဲယောဂီတို့ဘာခန္ဓာလဲဆိုတာတန်းပြောဝိညာဉ်နဲ့ခန္ဓာပါဆိုတာမမှားတော့ဘူးနေတဲ့စိတ်ဟာအရာဟာစိတ်ဆိုရင်ဝိညာဉ်နဲ့ခန္ဓာတော့ခါတိုင်းသိတာလားပုံတည်နည်းပေါ့မမှားဘူးအဲ့တော့အဲ့ဒီဝိညာဉ်လိမ်မုံယောဂီများကြီးဇာလန်းနှစ်ခုနားထောင်ရအောင်ယောဂီတို့တံဝေကပို့ပြီးတော့ရမယ်တရားလည်းရသွားနိုင်တယ်ပေါ့ယောဂီတို့ရဲ့ပတ်ဝန်းကျင်မှာအမြဲတမ်းပြောကြပါတယ်မကြည့်တတ်တော့တဏှာကြည့်တတ်တော့ဘာဝနာဟောဘယ်လိုလဲယောဂီတို့ခုဝိညာဉ်နဲ့ခန္ဓာကလိမ်မုံလေးပြတော့မယ်ယောဂီများကြီးအဲ့ဒီဝိညာဉ်နဲ့ကန္နာဟာမျက်လည်သမားလိုပဲတဲ့အန္တပုဒ်ရှင်နေအမြဲတမ်းလိမ့်နေဒုက္ခရောက်အောင်သူလိမ့်နာပါပဲအဲ့တော့မြင်ပုံချင်းတော်တူပါရဲ့ဝိညာဉ်နဲ့ကန္နာအလိမ့်ခံရပြီးတော့ဇန်ကျောသွားတဲ့လူယောဘကိုရင်တပအကြောင်းလည်းနားထောင်ရမယ်အခုလိုဆရာကောင်းသမားကောင်းနဲ့ဝိပဿနာဉာဏ်ကြီးညာတွေပွားများနေတဲ့ယဟန်တပကြတော့ယောဂီတို့သမောလာပါတဲ့မိမတရားကိုကြည့်ပြီးတော့ဉာဏ်နာဖြစ်သွားပုံနဲ့နားရလိမ့်မယ်ပထမဆုံးဝိညာဉ်အလိန်ခံရတဲ့အတွက်ကြောင့်အကမ်းမနဲ့ညားကြရတဲ့ဒီဟုကျွန်းကတာမဏိတစ်ခါကြောင့်စနာရအောင်နှစ်ပါးလုံးဟာယောဂီတို့ဒီဟုကျွန်းကကြည့်ပါပဲနှစ်ပါးလုံးဟာသမောလာပါတဲ့မိမနဲ့တွေ့ကြတာကြည့်ပါပဲသို့တော်ဝိညာဉ်အလိန်ခံတဲ့ပုဂ္ဂိုလ်ကဒုက္ခရောက်သွားတယ်ဝိညာဉ်အလိမ်မခံတဲ့ဝိပဿနာသမားကဉာဏ်နာဖြစ်သွားတယ်။စိတ်စုံဝင်သွားဖို့ကောင်းတယ်။ပရမအဆုံးချက်ကအဲ့ဒီတိဟုကျွန်းမှာမဟာဇေဒီဆိုတာရှိတယ်။ဒုဒ္ဓဂမဏိမင်းကြီးတည်ခဲ့တဲ့ဇေဒီကြီးပေါ့။ဒုဒ္ဓဂမဏိမင်းကြီးအရာတေကန်ကြီးမှာအဲ့ဒီဇေဒီကြီးပေါ်မှာပဲသူဖောက်တည်ခဲ့တဲ့ဇေဒီကြီးပေါ့။သူတည်ခဲ့တဲ့ဇေဒီဖရာကြီးပေါ့။အဲ့ဒါအာဝံပြုတ်ပြီးတော့သေခြင်းတရားကိုယဉ်ဆိုင်သွားခဲ့ပါတယ်။တခါတော့အဲ့ဒီဇေဒီကြီးကိုယန္နာမထေရကြီးတစ်ပါးနဲ့သူ့ရဲ့တပည့်အသက်56လူကျော်ပေါ့ရွယ်ကိုရင်တစ်ပါးဆရာတော်ကြီးကကိုရင်ကိုခေါ်ပြီးတော့အဲ့ဒီဖရာကိုလာပြီးတော့ဖူးကြတယ်ဖူးရင်နဲ့သူ့ရဲ့ဆရာဘုန်းကြီးကသူ့ကိုရင်ကိုပြောတယ်ကိုရင်ငါဟောဒီဇေဒီကိုပန်းပူဇော်ခြင်းနဲ့ဒီတော့ယောဂီတို့ကိုရင်ကဇံအပင်ရင်ရတဲ့ပုဂ္ဂိုလ်အဲ့မှာနဲ့တကယ်တော့ဆရာတော်ကဒီအနီးနားလေးကတောကန်းတောင်ပန်းလေးတွေချိုးပြီးတော့ပေးစီခြင်းနာသို့တော်ကိုရင်ဆိုတာယောဂီတို့တူတူကိုပေါ့ကိုတက်တဲ့ပညာကပြခြင်းကိုရင်ကတာမန်ကိုရင်တော့မဟုတ်ဘူး 人被人家的雇人都做不出声。开心要给人家看他的球回来了。人被人问上比较好印第安人呢起码问他多的地方比较。班里他的他比出去那个。看哪个有个留人都他的来过一看老婆家。在干班老年人。要不不吧这天呢他的这姑娘这天他的这哎班几岁几年嘛特别的。再来点不对这样行。在的老祖人嘛培养手机的。他的都是样的他的班里他的里哎这里用了我来点比较熟了。这个哎马哈里亚机会帮助培养的手机的流出的。他的要给你培养的把机会给他的他的其实这些班里没够母的婚姻的不能流出。那时候二班人员的话接没够母。那么婚姻另一班里也没够马拉的。这样先公司已经冒出来吧。他的爱也是个冒出来嘛班里更够母。第二的哦阿德比亚都咱被你的够比较的那够不。他的这些的他都是样的。所以我从看出来的被别人他不。所以咱被你的够比较的那个的被够这些没别人。他的这样的我个人的都好都被你们都发的他的。这样车多年了不然后来不了了不然后来不了这些都被定比了来了你的都是要讲话你推比了有啊的要看你的讲话的车跟你咱不用问他比了当年那个都是要去接比了嘛这样要的被都给你爱的然后也路子刚要给你瞄抓瞄抓不好了不一样的给你的抓进去的哎你都是要个收码的后方那个人大多年压力上都不用把他们逼着不用的三阿拉姆的啥呀我你阿拉姆的啥呀我的干嘛的压力呢这里别下他们的不用阿里的那个阿里们他我这样的人阿鲁咱们压力的不顾的要命经常逼着所以你的人是逼着阿里个要给你阿姐嘛都给他高面的见到了见到了压力压力嘛一干系的爱的一干的嘛这么大把的也干的嘛你的要干一生出比的心出的而阿丹家的有给你爱大洋多的有给你发现多的浪迹的高马的那里他哦有给你爱罗巴波多的爱的心嘛为你啊本路累的累这阿里高马里哈细的阿达没个里因为他妈辣的阿达阿里高呢阿达没个有对我们的路阿达没马头的阿细的呀路头的细的要给你阿里路没细的没马没细的路没细的阿达好了阿达这个要给的我娘的看那个细把的路不应该累那要给的阿路他阿拉我娘那看那累来他都要用来的好大波你都没人对我们来不都那样有啊没有比如老板来保佑他经常说比如阿拉所以都以常说的包括啊回家我家的我们家吧出去路的家吧他们的一家一家嘛他们的暗号了不哎故意的地方不如刚才抓了吧路下了吧路是的有的话呢再没写的没写的念讲家的阿拉保证有的念啊路径路罗马水波路啊山修了哎呦念啊有的念没压应啊第二的没把你啊不表了那种没压记得了地方的标的把那里也多下吧的今天也路罗马都卡的啊你啊的今天没有完的不要的比如我们有些完的不啊没压我有完的话那种要求的罗马就要面的我们来看比如哎呦扩大的就这样吧哎呦这样吧哎呦路过的有没有都来呗都啊也干的都啊里搞你来也干的有也干也啊的。跟你啊里都没嘛个有没有他们不闹家的都啊他们啊他都那么要不。啊啦这次都那少女的。啊啦都没嘛的拉哟你的老家的拉手机的也干也得弄呢就一包来的。一包打到叫我烂用包边 ဟုတ်လားပေါင်လောက်တင်မလားပေါက်ထားလားမှန်ပြီးတော့ပေါ့ကိုလောက်ပဲဆိုဒါမှမဟုတ်ယောဂီတို့ကြီးကံတရားကဘလောက်ဆန်းကြလဲဆိုတော့အဲ့ဒီကောင်းမလေးမျက်စိကိုတွန်းဆိုင်တယ်ချက်ချင်းမျက်စိကန်းတော့မျက်စိတစ်သက်ပြတ်တော့အဲ့ဒီကြမ်းမယောဂီတို့သူ့ဆရာရန်နိုင်စကားချက်ချင်းအမှတ်ရတယ်အိုးငါဆရာကဒါကြောင့်ပြောတာကိုမင်းသိစမ်းမကစားနဲ့ရန်ကစားရင်အကမ်းမနဲ့ညားလိုက်မယ်ဟုတ်လိုက်ပါရုံးအဲ့ကြမ်းမှာဆက်ကြည့်တယ်မျိုးငိုကြည့်ကြတယ်ကိုင်းသူတို့ဒီကြမ်းမှာဆရာစကားအမှတ်ရတယ်နောက်တော့မှသူအရန်ရောက်မှဒီတန်ဆွင့်တောင်းပြီးတော့ပြန်ကျင့်ကြံလို့ရန်နာဖြစ်တဲ့ကြောင့်တရားပါတယ်ဒီလိုယောဂီများကြီးအဲ့လိုဒီကိုရင်လေးကောင်းကင်ကနေပြီးတော့ဇန်ပြောတာယောဂီတို့တခြားကြောင့်လားဝိညာဉ်ကလိန်လို့အေးဝိညာဉ်နဲ့ခန္ဓာမြင့်လေသမားတို့ယောဂီတို့မရှိတာကိုရှိလို့ကြားရပါတယ်ဒါကြတော့ယောဂီများအခုယောဂီတို့သိပြီလေသိစေတသိယုံနိဗ္ဗာန်ပရမ၄ပါးခွဲတဲ့အခါမှာမိမ့်မဆိုတာပါသလားမပါရင်မိမ့်မဆိုတာပြဉ္ညာလားပရမလားပြဉ္ညာဆိုရှိတရားလားမရှိတဲ့တရားလားအေးအဲ့ဒီမရှိတဲ့မိမ့်မကိုရှိတယ်လို့အယူဆမှားတော့အောင်ယောဂီတို့ဖြေတဲ့ဘယ်ခန္ဓာကလိမ့်တာဒီယောဂီတို့အခုလိုဆရာကောင်းနဲ့မတွေ့ရင်ခင်ဗျားတို့ဘဝတိုင်းအလင်းခံပြီးတော့အပဲကြီးသွားမှာဟုတ်လားဒီအခုတော့မသွားတော့ပါဘူးဗျာခင်ဗျားတို့မျက်စိလည်းကြောက်ပါပြီအံယောဂီတို့တခါဒါကမကြည့်တတ်တော့တဏှာဖြစ်ပုံပေါ့ကြည့်တတ်တော့ဘာဝနာဖြစ်ပုံလဲနာယူကြအောင်ဆိုအဲ့ဒါလည်းဒီလိုကျွမ်းတာမထေတပါသူလည်းရောင်းရအရွယ်ကောင်းမယ်ပေါ့အစိတ်30အရွယ်သူကတော့အဲ့ဒါမဉဏ်ပုံဉဏ်ရဝိပဿနာတရားတွေနာကြအားထုတ်နေတယ်ပြီးတော့ယောဂီတို့ဝိညာဉ်ရဲ့လေညာမှုသူကမခံရတော့ဘူးသို့တော့ပုသူဇဉ်ပဲရှိပါသည်ကျင့်ကြံသေးပေါ့ဉာဏ်နာမဖြစ်သေးပါဘူးဘာမဲ့ဘာဘုမမရသေးဘူးဒီနေ့ယောဂီတို့အဲ့ဒီတော်ကြီးတွေကိုအမျိုးသမီးတယောက်ရောက်လာတယ်အမျိုးသမီးကအိမ်အောင်ကြကားသာချစ်တော်လှလာပေါ့အဲ့ဒါသူ့ယောက်ျားနဲ့စိတ်ဆိုးပြီးတော့မိဘအိမ်ပြန်မယ်ဆိုပြီးအိမ်ကနေယောက်ျားနဲ့စိတ်ဆိုးချင်းလာအဲ့တော်ကြီးရဲ့ရောက်တော့ဟောယောဂီတို့အဲ့ဒီယဟန်ပြိုလေးနဲ့အဲ့ဒီမိမနဲ့ပက်ပင်းသွားဒိုးကြပြီးတော့ယဟန်ကလည်းရုပ်ခတ်ချောင်းခတ်ချောင်းပြောင်းဆိုတော့မိမကစသဘောကျတယ်အဲ့တော့ယောဂီတို့မြင်လဲမြင်ရောမိမကလေညူဆွဲတဲ့အမျိုးနဲ့ပြုံးပြလိုက်တယ်ဆိုအဲ့တော့ကြည့်နော်ယောဂီတို့ဒီနေရာမှာဝိညာဉ်ရဲ့အလိမ်သာခံရရင်တော်ကြီးမြင်မဲတယ်မှာသုံးမလှပါတဲ့မိမတယောက်နဲ့တွေ့တယ်ကိုယ်လည်းညူဆွဲနေပြီယောဂီများဝိညာဉ်သာအလိမ်ခံရရင်ဒီပုဂ္ဂိုလ်ဧကံမုတ်ချလောဘရဲ့အနှိမ့်ဆက်ကိုခံရမယ်ပြင်းမပြက်စီးမယ်ဟုတ်တယ်မလားအခုတော့ယောဂီတို့ဒီယဟန်ကဝိပဿနာတရားကိုပွားများနေတဲ့ဝိညာဉ်ရဲ့အလိမ်ခံမှုကလွတ်နေတဲ့ယဟန်ပြီးတော့အဲ့ဒီမင်းကလေးကပြုံးလို့ယောဂီများကြီးစီးပြစ်နေတဲ့သွားလေးတွေပေါ်လာတယ်ပေါ့ဒီချိန်မှာသူ့ရဲ့ဝိပဿနာတရားတခါတည်းတန်းပြီးတော့ရိုးကြတယ်မိမန်ထုတ်ပြလိုက်တယ်လို့ပြော။အော်။တကယ်တော့အယူစုပဲရှိတာပဲ။သူကအာတုဘကမ္မထာနဲ့တွားထားတယ်။ယောဂီတို့တွားဆိုတဲ့အမြင်မရဘူး။အယူစုလို့အာတုဘကမ္မထာရောက်တယ်။ဒီမှာတောင်ဝေကညာဝင်ပြီးတော့မှအော်အခုငါမြင်တာဟာယောက်ျားမင်းမပုဂ္ဂိုလ်တရားမဟုတ်အသင်းယုတ်ကူတာမြင်ရင်းဖြစ်တယ်။ဒီအသင်းယုတ်ဒီလည်းပဲပရမတ်ယုတ်တရားဒီလည်းပဲငါကြည့်တဲ့ခဏမှတင်မယ်။အကျိမောင်းတည်း9780ကျော်ဖြစ်ပြီးတော့ပြက်ပြီယုတ်တရားလည်းအမိစာမြင်တဲ့စိတ်လည်းအမိစာယောဂီတို့ဝိပဿနာရှိလို့ပါတယ်အဲ့ဒီမှာတင်ယောဂီတို့အဲ့ဒီမိမကြည်စက်ထွက်မသွားမီအချိန်လေးမှာပဲလေးမဲ့လေးပူရပြီးတော့ရမ်းနာဖြစ်တယ်ဟောဘာဖြစ်သွားပြီအဲ့ယောဂီတို့ဝိပဿနာပညာရှိထားတော့ဝိညာဉ်နဲ့ခန္ဓာရဲ့အလိမ်ခံရသေးလားအေးယောဂီတို့ကအတူယူရမယ်နော်အေးဝိညာဉ်နဲ့ခန္ဓာအလိမ်မခံအောင်အတူယူတတ်ရမယ်ယောဂီတို့ဒါဆိုယောဂီများခန္ဓာ၅ပါးအတိတ်ပဲစုံပြီပေါ့စုံမသွားဘူးလားစုံသွားပြီစုံသွားရင်ယောဂီတို့အဲ့ဒီခန္ဓာ၅ပါးပြစ်ပုံပြက်ပုံအသေးစိတ်နာကြဆိုသူယောဂီတို့ဒီချင်းအဆပြီးတော့အလုသကံပါပြီယောဂီလက်တွေ့ရှိနေတယ်နာတော့ဒီတော့ယောဂီများကြီးယောဂီတို့နားလေတဲ့အထိတလုံးချင်းဟောသွားပေးမယ်မပူနဲ့နားမလည်မှမပူပါဘူးကညီမျိုးစုံနဲ့ရှင်းပြမယ်ဒီတော့ယောဂီများပထမဆုံးဦးဇင်းတို့ ဒီခန္ဓာ၅ပါးယောဂီတို့ဉာဏ်ထက်အောင်ဖွဲ့ခိုင်းတော့မှာဆိုတော့ယောဂီတို့အဲ့ဒီဒီခန္ဓာ၅ပါးအတိတ်ပဲဒီလိုမှာစိတ္တိခုနှလုံးလို့ခေါင်းစဉ်တက်ပြီးတော့စိတ္တိခုနှလုံးရေးရမယ်ဒီစိတ္တိခုနှလုံးကယောဂီတို့စိတ်ဖြစ်တဲ့အမြဲတမ်းပါမယ်သူတို့ပဲခန္ဓာဖို့ဖွဲ့ရမှာဖြစ်ပါတယ်ပရမဆုံးစိတ္တိကဖတ်တာလို့ရေးလိုက်ပါအဲ့ဒီဖတ်တာဟာဘယ်စိတ်ဖြစ်ဖြစ်အမြဲတမ်းပါလိမ့်မယ်ဉာဏ်ချင်းလေးပြပြီးတော့အတိတ်ပဲလို့ဆိုတွေးကြည့်တော့သဘောတရားလို့ရေးထားလိုက်ပေါ့အာယုံနဲ့တွေးကြည့်တဲ့သဘောတရားကိုဖတ်တာလို့ခေါ်ပါတယ်ဖတ်တာပြီးလို့ရှိရင်အောက်ကဝေဒနာလို့ရေးရမယ်ဝေဒနာကတော့အာယုံရတာကိုခံစားခြင်းသဘောစိတ္တိတ်ပေါ့ဒါစိတ္တိတ်နံနေတယ်အာယုံရတာကိုခံစားတဲ့စိတ္တိတ်ဝေဒနာစိတ္တိတ်ဝေဒနာပြီးတော့သိညာရေးရမယ်ပညာကအာယံကိုမှတ်သားတဲ့သဘောတရားအာယံကိုမှတ်သားတဲ့စိတ္တိတ်ပဲပန္နဝေဒနာပညာဟောစေရနာလို့ရေးရမယ်စေရနာကစေစောတိုက်တွန်းတဲ့သဘောတရားစေရနာပြီးတော့ဧကကတာလို့ရေးရမယ်ဧကကတာကအာယုံမှာကြီးကြီးတဲ့သဘောတရားသူ့ကိုတမာတိလို့လည်းခေါ်ပါတယ်လက်သေးခွန်းနဲ့တမာတိလို့ရေးထားပြီးသွားသူ့ကိုတမာတိလို့ခေါ်ကြတာပါဒီဧကကတာစိတ္တိတ်သတ္တဝေဒနာတင်ညာစေဒနာဧကကတာနောက်ဇီဝိတိန်တရေတဲ့ဇီဝိတိန်တရေဒီဇာကလုံးစံကဇီပေါ့ဝါလုံးတင်ဝိဇာမူလုံးတင်ပြီးဘောဘကတဝေထိုးနောက်နငယ်နဲ့ဓာတွေးနဲ့ဆင့်ရရဇီဝိတိန်တရေနငယ်ရဘောဝပေါ့ဇီဝိတ္တေတေနံတရားကိုစောင့်ရှောက်သောသဘောတရားပေါ့သူ့အသက်တူလည်းပြောကြပါတော့နံဇီဝိတ္တပေါ့နံတရားတွေမပြည့်စုံအောင်သူကစောင့်ရှောက်ပြီလေနောက်မနတိကာရခုနှစ်ခုမြောက်ကမနတိကာရကနှလုံးသွင်းခြင်းသဘောတရားပေါ့အာယုကိုနှလုံးသွင်းတဲ့သဘောတရားရောဖတ်တာဝေဒနာတင်ညာစေဒနာဧကကတာဇီဝိတ္တေတေမနတိကာရအလုံးပေါင်းခုနှစ်လုံးပေါ့။ဒါအလုံးလိုက်ပြီးတော့ဆိုကြည့်တယ်ဖန်တာဝေဒနာပညာစေတနာဧကကတာဇီဝိတ္တေတေမနတိကာရဖန်တာဝေဒနာပညာစေတနာဧကကတာဇီဝိတ္တေတေမနတိကာရဟောစေတသိက်ဘယ်နှလုံးလဲအဲ့ဒါကိုအဘိဓမ္မာမှာနာမည်ပေးတာကပါဠိလိုဆိုရင်တပ္ပစိတ်ကသာဓာဒနာစေတသိက်မြန်မာလိုဆိုရင်စိတ်အားလုံးနဲ့ဆက်ဆံတဲ့စေတသိက်ပေါ့ကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးပါတယ်မကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးအမြဲတမ်းရှင်းပါတယ်အဲ့ဒီစေတသိက်ခုနှလုံးဟာယောဂီတို့ခန္ဓာ၃ပါးဖြစ်သွားလို့မှတ်ထား။အဲ့ဒီမှာဝေဒနာမပါဘူးလား။ဒီသူ့ကိုဝေဒနာခန္ဓာဖွဲ့ရတယ်။ပညာမပါဘူးလား။သူ့ကိုဘာခန္ဓာဖွဲ့။ဒီပညာခန္ဓာဖွဲ့ရတယ်။သူကဒီစေတသိက်ခုနှလုံးကခန္ဓာ၃ပါးဖြစ်အောင်သူကတာဝန်ယူတယ်။နောက်ကျန်တဲ့စေတသိက်၅လုံးမှာစေတနာဥဆောင်တဲ့သူ့ကိုတော့သင်္ခါရခန္ဓာဖွဲ့ရတယ်။ဒါသူယောဂီများခန္ဓာလိုက်ယောဂီတို့ချက်ချင်းဖွဲ့တတ်သွားမယ်။ဒါတော့ယောဂီတို့ယုတ်တရားတွေ့ရင်တော့ဘာယုတ်ပဲတွေ့တွေ့ယူပခန္ဓာဖွဲ့ယုတ်တဲ့28ပါးမှာဘာယုတ်တွေ့ဘာခန္ဓာဖွဲ့အေးမျက်စိမိတ်တာပြေမမအောင်ယုတ်လို့တွေ့လိုက်တာယူပခန္ဓာတွေ့လိုက်ဖွဲ့ဝေဒနာတွေ့ရင်ဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့လိုက်နောက်တင်ညာယုတ်တဲ့အာယုံမှတ်သားတဲ့တင်ညာတွေ့တော့ဘာခန္ဓာဖွဲ့ဒါပဲနောက်ကျင်းတဲ့စတေတေ၅လုံးကြတော့ဘာခန္ဓာလဲသင်္ခါရခန္ဓာအာယံကိုသိတဲ့စိတ်ဆိုရင်ဘာစိတ်တွေ့တဲ့ဘာခန္ဓာဖွဲ့ဒါတို့ယောဂီတို့ခန္ဓာ၅ပါးတကယ်သိသွားပြီဒါကယောဂီတို့သာတိလို့ခေါ်တယ်ဘာတိတယ်ယောဂီတို့သာတိကမဉ္ဇဉ်ပုံညာမရဘူးအခုငါတိကိုပြောကြအောင်ဆိုလက်တွေ့ရှိပါမယ်ဟုတ်လားအဲယောဂီတို့ငါတိကဒီလိုလက်တွေ့ကြကြဆိုတိုင်းယောဂီတို့ဟောဒီမှာသဘဲပေါ်မှာပန်းအိုလေးပြင်မထားဘူးလားပန်းမမြင်အောင်လား ဟောတန်းကြည့်တော့ပန်းမြင်ရောယောဂီတွေမြင်တဲ့အခါမှာခန္ဓာ၅ပါးဖြစ်ပြသွားတယ်ဘယ်လိုဖြစ်ပြတယ်လဲတဲ့အဲ့တော့ယောဂီတို့အခုခန္ဓာ၅ပါးဖြစ်ဖို့တော့ဟာဒီပန်းအုပ်ကိုပန်းကိုလှမ်းကြည့်တာနဲ့ယောဂီတို့ရဲ့သက္ကုပတာဒယောဂီတို့ဟာဒီမျက်နှာဝင်အလဲမှာပေါ့နော်နှမ်းဥကောင်ပမာဏလားဟောတာအ낵ွယ်လေးတိတိရှိတယ်အဲ့ဒီဟာလေးကသက္ကုပတာဒအကြည်ယုတ်လို့ခေါ်တယ်သူ့ကိုသူနဲ့ယောဂီတို့ဟောဒီကပန်းကအစင်ရူပါယုံလို့ခေါ်တယ်ဝဏအစင်ယုတ်ပေါ့အဲ့ဒီနှစ်ခုယောဂီများသွားမတိုက်မိဘူးလားဒီယောဂီတို့ကြည့်မိတယ်ဟုတ်တတ်မိတယ်လို့သုံးတာဟုတ်လားမြင်နေပေါ့ဗျာဒါမြင်တတ်ပြီးသားပဲနော်ယုတ်တော့တကယ်ကြတော့ယောဂီတို့တတိမထားလို့ယုတ်တော့တကယ်ကိုတိုက်တာဒီအစင်ကယောဂီတို့ရဲ့ဟာကိုယုတ်တော့လမ်းတက်လိုက်တာအဲ့ဒါကြောင့်မြင်လို့ရတယ်ဟာအရှင်ပြလာသာတိုက်တယ်ပြီးတော့ယုတ်တို့မျက်စီလည်းဘာမှမဖြစ်ပါလားယောဂီတို့ဒီကြတဲ့ဟာအတိုက်မကျန်းလို့အတိုက်ကျန်းရင်မျက်စိပြက်တယ်မယုံရင်ယောဂီတို့ဘေးဆော်တဲ့ကယောဂီတို့မီးသိမ်းနေပါတယ်မထွက်ဘူးလားယောဂီတို့စိုက်ကြည့်ပါလားကျန်မျက်စိမပြက်ဘူးလားဒီယောဂီတို့အဲ့ဒီအရှင်လာတိုက်တယ်တို့တကယ်ကိုတိုက်တယ်အတိုက်ကျန်းရင်မျက်စိကိုပြက်တယ်အဲ့ယောဂီတို့အိမ်မှာတီဗီတွေဗီဒီယိုတွေမကြားခဏမကြည့်ဘူးလားဒီယောဂီတို့ကြားလို့ရှိရင်မျက်စိပုံလာတယ်ဟုတ်တယ်မလားဒီယောဂီအဲ့ဒီအရှင်နဲ့ဒီမှာလာတိုက်တယ်ပြင်းတာဝင်နောက်အကြိုက်လေးကြည့်တာအဲ့တော့ဒါတိုက်တယ်လို့ပဲဒါကြောင့်ဖရကတိုက်တယ်လို့သုံးတယ်ဒါကြောင့်မြင်တာပေါ့ကြည့်လိုက်တာပေါ့ဒီယောဂီတို့အဲ့ဒီချိန်မှာခန္ဓာတစ်ပါးဖြစ်သွားဖြစ်ပြီးတော့ပြက်သွားတယ်ဘာခန္ဓာလဲယောဂီတို့အခုသက္ကုပတာဒအကြည်ယုတ်ကယုတ်တရားဟုတ်တယ်မဟုတ်မျက်စိတည်းနောက်ဒီကအစင်းယုတ်ကလည်းယုတ်တရားယောဂီတို့ခန္ဓာဖွဲ့ကြည့်မယ်အဲ့ဒီယုတ်တရားဆိုဘာခန္ဓာဖွဲ့ယုတ်တဲ့မြင်တဲ့ခါမှာယူပခန္ဓာတစ်ဆက်ကံအတွင်းမှာအားအချိန်ပေါင်းဂရေ9800ကျော်ပြက်သွားပြီ။မြင်နိုင်တဲ့ပြက်ပြီးသားပဲ။ဟုတ်လား။အဲ့ဒါပရမတ်ခန္ဓာလို့ခေါ်တယ်ယောဂီတို့။ယောဂီတို့ရဲ့ဒီယုတ်အကောင်ကြီးပြက်သွားတာမဟုတ်ဘူး။အဲ့ဒီသက္ကုပတာရအကြည့်ကလေးယောဂီများဟောရအရှင်ဒီပေါင်းလေးကိုတိုက်တက်ပြီးတော့ပြက်သွားတာဒီ။ပြက်ပြီးနောက်တစ်ခါအစ်စ်ဖက်ပြင်းတယ်။ဆက်တက်ဆက်တက်ပေါ့။ဉာဏ်လုံးအကြည့်တော့ပြင်မှန်းမသိရတော့ယောဂီဉာဏ်နဲ့ပဲကြည့်ရပါတယ်။မန္တမျက်စိအသားမျက်စိနဲ့မမြင်ရပါဘူး။ဉာဏ်နဲ့မျက်စိဉာဏ်မျက်စိနဲ့မှမြင်ရပါဘူး။ဒီကယူဘက်ခန္ဓာယောဂီများအဲ့လိုတက်လာလို့ရှိရင်ယောဂီတို့တိုက်တည်နေတဲ့ကြိုင်နဲ့ယောဂီများဒါဟာပန်းမယ်လို့သိမသွားဘူးမြင်သိစိတ်ပေါ့ပါတယ်ဒီပါဠိလိုသက္ကုဝေမြင်စိတ်လို့ခေါ်တဲ့မြန်မာလိုမြင်သိစိတ်မြင်သိတဲ့ယောဂီများပေါ်မသွားဘူးလားပေါ်တယ်ယောဂီတို့ရဲ့ခန္ဓာဖွဲ့ကြအောင်ဆိုယောဂီတို့ကိုယ်တိုင်ဖွဲ့ရမယ်အဲ့ယောဂီများအဲ့ဒီမြင်သိစိတ်ဟာစိတ်တရားဆိုတော့ဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဟုတ်လားယောဂီတို့အေးစိတ်79ပါးအကျေတရား21ပါးတစ်ပါးချင်းတွေ့နှစ်ပါးသုံးပါးပူပဲတွေ့အကုန်လုံးတွေ့ဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာယောဂီတို့သင်တော့ရတော့ဒါယူဘခန္ဓာပြင်ဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခေခန္ဓာလာတယ်လုံညာတကယ်ငါတွေ့နဲ့ကျုမယ်ဆိုတော့ယောဂီတို့စိတ်ကအရင်ဖြစ်တာဟုတ်လားဘယ်တကယ်ယောဂညာကြီးတကြိုင်တော့တကြိုင်နဲ့ပါပဲနော်စိတ်ကဥထောင်နေပေါ့ဗျာဒီလိုဆိုကြပါစို့ဒီတော့ယောဂီများအဲ့ဒီလိုသက္ကုဝိညာဉ်စိတ်ပြီးတော့ခန္ဓာနှစ်ပါးရမသွားဘူးလားယူဘခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာဖြစ်သွားပြီယောဂီတို့လည်းပဲဒါတစ်စက္ကန့်အတွင်းမှာအချိန်ပေါင်းကတိတင်းဖြစ်ပြက်တာပဲဝိညာဉ်နဲ့ခန္ဓာတိတိကလေးကအဲ့တော့အဲ့ဒီတိတိနဲ့သူဆိုတော့ယောဂီတို့ကိုသင်ပြခဲ့တဲ့စိတ်တိတိခုနှစ်လုံးကယောဂီတို့ဘယ်ပြန်နဲ့လာဖြစ်ရညီတိတိဖြစ်တာနဲ့ဆိုတော့ကစိတ်တိတိခုနှစ်လုံးတစ်ခါတည်းလာဖြစ်တာအဲ့တော့အဲ့ဒီစေတသိက်ခုနလုံးကယောဂီတော့ဟာဒီပန်းရဲ့ပန်းအဆင့်ပြုတ်သောရူပါယုံအရသာကိုခံစားတဲ့ဝေဒနာစေတသိက်ကလေးသောသောစေတသိက်ခုနလုံးမှာမပါဘူးလားအဲ့ဒီပန်းဆိုတဲ့အဆင့်ရူပါယုံအရသာကိုခံစားတဲ့ဝေဒနာစေတသိက်ကိုဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့လိုက်ဘာခန္ဓာအေးယောဂီတို့ဖွဲ့တတ်ပြီဒါသိပါဘူးသာတို့တို့ကသာတိရောငါတိရောတခါတည်းပြန်တယ်။နောက်ယောဂီတို့အဲ့လိုပန်းရရတာကိုခံစားပြီးတော့ဒါဟောလာဇပယ်ပန်းလေးပဲစက်ကြပန်းလေးပဲလို့ယောဂီတို့မှတ်မှတ်သားဘူးလား။ယောဂီတို့အဲ့ဒီမှတ်သားတာသောတောစေတသိက်ခုနှစ်လုံးတည်းကတင်ညာစေတသိက်ကမှတ်တာဟုတ်လား။ဒီတော့ယောဂီတို့အဲ့လိုဒါဟာစက်ကြပန်းလေးပဲဇပယ်ပန်းလေးပဲအဖြူအောင်လေးပဲလို့မှတ်သားတယ်။အဲ့ဒီတင်ညာစေတသိက်ကိုဘာခန္ဓာဖွဲ့ဟုတ်ယောဂီတို့ကတည်းကပြီးသွားပြီယောဂီတို့ဟာယောဂီတို့ဟာ တစ်ဖက်အတိလို့ခေါ်တယ်။တပံယောဂီများကြီးအဲ့ဒီတော့စိတ်တည်းခုနှစ်လုံးထဲကနှလုံးနှုတ်တော့ဘယ်နှလုံးကြံ။ငါးလုံးကြံတယ်တဲ့။အဲ့ဒီငါးလုံးမှာစေရနာစိတ်တည်းကဥဆောင်သူကခေါင်းဆောင်။အဲ့တော့အဲ့ဒီစေရနာစိတ်တည်းကကြည့်လို့ကောင်းတယ်ဖြတ်ကြည့်ဖြတ်ကြည့်ယောဂီများတိုက်တွန်းတာသူကတိုက်တွန်းတယ်။အဲ့ယောဂီတို့ကကြည့်ကောင်းအောင်နဲ့အကြာကြီးဆက်ကြည့်နေတယ်ပေါ့။အဲ့လိုယောဂိညာရဲ့ဆက်ကြည့်ပြီးအောင်တိုက်တွန်းတဲ့သဘောတရားကတော့ကျင်းတဲ့စေတသိက်ငါးလုံးပါပဲတဲ့သူ့ကိုဘာခန္ဓာဖွင့်မှာတော့ဩယောဂီတို့ခန္ဓာငါးပါးစုံမသွားဘူးလားဒါကယောဂီတို့ဖယံဟောခဲ့လို့အသေးစိတ်ယောဂီတို့ကသိရတာတကယ်တော့ယောဂိညာရဲ့မြင်လိုက်တာနဲ့ခန္ဓာငါးပါးကဖြစ်ပြီးတော့ပြတ်သွားပြီဟုတ်ကဲ့လားအေးပြတ်ပြီယောဂီတို့အခါလေးကနာခန္ဓာ၄ပါးရုပ်ခန္ဓာ၃ပါးဒါကြောင့်ယောဂီများကမြင်သိနဲ့တပြိုင်နဲ့ယောဂီတို့ဉာဏ်ဉာဏ်ရှိပါမှာကခန္ဓာ၅ပါးအနိစ္စဘယ်လိုရှိမလဲ။ဒါတို့ယောဂီများကြီးမြင်တဲ့ဉာဏ်နဲ့ယောဂီတို့ခန္ဓာ၅ပါးအနိစ္စလို့ရှိလိုက်ပြီဆိုရင်ယောဂီတို့အဲ့ဒီပန်းဆိုတဲ့ပြဉ္ညာကြီးကြောက်မသွားဘူးလား။ကြောက်သွားပြီခန္ဓာ၅ပါးရဲ့ရှိပြီးတော့အပြက်ကိုမြင်သွားပြီ။ယောဂီအဲ့ဒီမှာတင်ခါတဲ့ယောဂီတို့ကဒီနည်းကိုသိသွားရင်ယောဂီတို့ဘာကိုပဲမြင်မြင်ယောဂီတို့ကဘာဝနာဖြစ်သွားပြီ။ဒါကြောင့်ကြည့်တတ်တော့ဘာဝနာပါတဲ့တော့ယောဂီတို့ဒီလိုမကြည့်မကြည့်တိုင်းတော့ယောဂီများဘာဝနာဖြစ်ပါမလား။ဟိုးယောဂီတို့လိုချင်လောဘဖြစ်မှာ။မလိုချင်တော့ဒေါသ။ဒါပန်းမယ်လို့အမှန်မှားတော့မောဟ။